ตอราชมะครับเนี่ยกายัญญานะอภิเผ่มาแท่เม็ดลาเดอากาศเย็นมูจิตูหาอากาศเย็นจีโกซีปีอากาศเรมาตะบะปะปีโลดิกะบาเมจีบอโกเปลี่ยนยอกตอขะมะรุเปาะเปาะนี่จาเดพันซินศีพะยาสุราโกจนอมะต่วยมิบาลาโลเปาะเกบาเดดาใบแมมวยกระเดกะสะกุนะกวนอะลิเมยะเกชาเดเม็ดเมียนรุยกะรอพันซินศีพะยาโกต่วยเกยะเดโลเปาะจาบาเดเม็ดสีเมียนเนตูรุยกะพะยาโกมะต่วย
ညစီမြင်တဲ့သူတွေကဖျားကိုတွေ့တယ်ဆိုတော့ဘယ်လိုများပါလဲအဖြေကိုတော့ဒီကနေ့တင်တိရတော်တမန်ကျမ်းစီအစဉ်မှာလေ့လာမှာဖြစ်တဲ့ခရိယံတမန်ကျမ်းရဲ့ဓမ္မသစ်ကျမ်းိုင်းတွေကဟေပြဲဩဝါဒစာအခန်းကြီး၁အခန်းငယ်၁ကနေအခန်းငယ်၃အထိမှာတွေ့ရမှာဖြစ်ပါတယ်လွန်ခဲ့တဲ့နှစ်ပေါင်း၂000လောက်ကဒီကဘာပေါ်မှာပေါ်ထွန်းခဲ့တဲ့ယေရှုခရစ်တော်ဟာဒီလောကရာကြီးတစ်ခုလုံးကိုတည
ကနေအခန်းငယ်၃အထိကိုဒေါက်တာထွန်းမြတ်အေးကအခုလိုသုံးသပ်တင်ပြထားပါတယ်။သင်သိရသောသမာကျမ်းရဲ့သောတာရှင်မိတ်ဆွေများအပေါင်းတို့ခင်ဗျာ။ဒီကနေ့ဒီအချိန်မှာတော့ဟေဘရဲဩဝါဒစာအခန်းကြီး၁ကိုကျွန်တော်စတင်လေ့လာသွားကြရတော့မှာပါ။မိတ်ဆွေအပေါင်းတို့ကိုကျွန်တော်ဤဒန်းမှာတင်ပြပေးခဲ့တဲ့အတိုင်းပဲအခုကျမ်းကြီးဟာလေယေသသူဘုသူဆိုတာအတိအကျမသိရဘူးဆိုပေမယ့်တမန်တော်ကြီးရှင်ပေါလု နဲ့စတင်ဖော်ပြသွားမှာဖြစ်ပါတယ်။ဟုတ်ပါတယ်။ဟေပြဲဩဝါဒကျမ်းထဲမှာပါဝင်တဲ့ပထမဆေဆောင်သောကျမ်းအပေါင်းတို့ဟာယုံကြည်ခြင်းအခြေခံမူများနဲ့ပြည့်ဝနေတာကိုမိတ်ဆွေတို့တွေ့ရမှာဖြစ်ပါတယ်။ပြီးနောက်မှာမှကျမ်းတဲ့ကျမ်းဏီကုံပိုင်းတွေဟာလက်တွေ့ကျင့်သုံးရန်လမ်းညွှန်များကိုဥတီချက်ပြောင်းပြီးတော့ဆက်လက်ဖော်ပြသွားလိမ့်မယ်လို့ကျွန်တော်အနေနဲ့ကြိုတင်ဖော်ပြထားနှင်ခြင်းပါတယ်။မိတ်ဆွေအပေါင်းတို့ခင်ဗျာခရစ်တော်သည်ကြံရစ်ခဲ့သောဓမ္မဟောင်းကာလသို့မဟုတ်ပြည့်ညတ်တော်ကာလကိုပုံမကောင်းမွန်သောဓမ္မသစ်ကာလနှင့်အစားထိုးတိဆောက်လိုက်သည်ဆိုတဲ့အချက်ကိုဟေပြဲသို့မဟုတ်ဣသရေလယုံကြည်သူအပေါင်းတို့သိစေဖို့ယံဒီကျမ်းကြီးဟာရှင်းလင်းပြတ်သားစွာဖော်ပြသွားမှာဖြစ်ပါ रे ဒါကိုဟေပြဲလူမျိုးမဟုတ်တဲ့တပားအမျိုးသားဖြစ်တဲ့ကျွန်တော်တို့ကျမတို့အားလုံးနဲ့လက်သက်ဆိုင်ခြင်းရှိတယ်ဆိုတာကိုကျွန်တော်တို့နားလည်ထားဖို့လိုပါ रे ဒီအကြောင်းတွေကိုတေချာစဉ်းစားလိုက်တော့ဟေပြဲလူခေါ်တဲ့ဂျူးလူမျိုးတို့ဆိုတာဟာတပားအမျိုးသားတွေနဲ့အရင်မတူယုံကြည်ခြင်းတရားနဲ့အလွန်နီးစပ်တဲ့ဓမ္မဟောင်းသမားတွေဖြစ်ကြလေအဖဖခင်ရဲ့ပြည့်ညတ်တော်တွေနဲ့ကြက်တဲစွာရှင်သန်လာရသူတွေဖြစ်တယ်ဆိုတာကိုမငြင်းနိုင်ပါဘူးတနည်းအားဖြင့်ဆိုရင်လေဒီလူမျိုးတော်ဟာအစဉ်အလာမှအယိုးဆွေးနေကြတော့လူမျိုးများပဲဒီတော့အဲ့ဒီလူတွေအတွက်ဆိုရင်ဒီပြည့်ညတ်တော်ကာလတည်းခရစ်တော်၏ဓမ္မသစ်ကာလကသာလျှင်ပို့ပြီးတော့ကောင်းမွန်တယ်မြင့်မြတ်တယ်ပြေဝစုံလင်ခြင်းရှိတယ်ဆိုတာကိုပြောပြဖို့ဘလောက်အရေးကြီးလိမ့်မလဲဘလောက်လိုအပ်လိမ့်မလဲဆိုတာကိုအထူးကျွန်တော်တို့ပြောနေဖို့လိုမှမထင်ပါဘူးမိษွေတို့စဉ်းစားယုံနေတဲ့အဖြစ်ပေါ်နိုင်လောက်ပါတယ်မိษွေအပေါင်းတို့ကယ်တင်ရှင်သခင်ခရစ်တော်အားဖြင့်ခံစားရကယ်တင်ခြင်းကြီးစုတော်ဆိုတာဟာရှေးကာလကတဲတော်နှောင်းပိုင်းမှာဗိမှန်တော်နဲ့အဲ့ဒီဗိမှန်တော်မှာတက်ပြီးတော့အသွေးနဲ့ရစ်ပူဇော်ခြင်းတွေကိုအစားထိုးပေးလိုက်ပြီးပြီအတိတ်ကာလတုန်းကအရေးကြီးပါတယ်ဆိုတဲ့အရာတွေဟာအခုအချိန်ကာလမှာအရေးမရောက်တော့ဘူးဆိုရကိုကျွန်တော်တို့ရှင်းလင်းစွာနားလည်နိုင်ပါပြီအကယ်၍သာကေတင်ရှင်သခင်ကိုယုံကြည်ပြီအကျွင့်မဲ့လက်ခံလိုက်ပြီဆိုရင်အဲ့ဒီအတိတ်ကိုပြန်၍လှည့်ခြင်းအကျင့်တရားဟောင်းတို့ကိုဖက်တွေ့ခြင်းဟာတောင်မှကေတင်ရှင်ကိုဆန့်ကျင်ခြင်းအဖြစ်အပြစ်သင့်သွားရတယ်ဆိုတဲ့သဘောတရားတွေကိုဟေပြဲဩဝါဒစာကြီးဟာထင်ရှားပြတ်သားစွာဖော်ပြသွားမှာဖြစ်ပါတယ်ဟေပြဲဩဝါဒစာရဲ့အခန်းကြီး1အဖွင့်အငယ်1နဲ့2တို့ဟာအခုလိုစတင်ဖော်ပြပေးလိုက်ပါတယ်။ရှေးလွန်လေပြီးသောအခါပရောဖက်များအားဖြင့်ဘိုးဘီတို့အားအထက်ထက်အနီးနီးဗျာဒိတ်ပေးတော်မူသောဘုရားသခင်သည်ဤနောက်ဆုံးကာလ၌မိမိသားတော်အားဖြင့်ငါတို့အားဗျာဒိတ်ပေးတော်မူပြီ။ထိုသားတော်ကိုအလုံးစုံတို့၏အမွေခံသခင်အရာ၌ခန့်ထားတော်မူ၏။သားတော်အားဖြင့်လေလောကဒတ်တို့ကိုတည်တော်မူ၏။စစ်စစ်ဆက်နားထောင်ကြည့်ကြပါနော်အလွန်အရေးကြီးလို့ပါရှေးလွန်လီပြီးသောအခါပရောဖက်များအားဖြင့်ဘိုးဘီတို့အားအထက်ထက်အနီးနီးဗျာဒိတ်ပေးတော်မူသောဘုရားသခင်သည်ဤနောက်ဆုံးသောကာလအခါမိမိသားတော်အားဖြင့်ငါတို့အားဗျာဒိတ်ပေးတော်မူပြီအဲ့ဒါဟာပထမအချက်ဒုတိယအချက်ကျတော့ထိုသားတော်ကိုအလုံးစုံတို့၏အမွေခံသခင်အရာ၌ခံထားတော်မူ၏သားတော်အားဖြင့်လေလောကဒတ်တို့ကိုတည်တော်မူ၏တဲ့အရင်တုန်းကဆိုရင်ဘိုးဘေးဘီပင်တွေအတွက်ပရောဖက်တွေနဲ့ဗျာဒိတ်ပြုခဲ့တယ်။ဘုရားသခင်ဆက်သွယ်ခဲ့တယ်။ အခုနောက်ဆုံးကျတော့သားတော်နဲ့ဗျာဒိတ်ပေးလိုက်ပြီတဲ့ဗျာဒိတ်ပေးလိုက်ပြီတဲ့ထိုသားတော်သည်အမွေခံသခင်ဖြစ်သည်သူ့အားဖြင့်လောကဒတ်တို့ကိုတည်တော်မူသည်တဲ့အလွန်အလွန်ပြတ်သားပြီးတော့တိကျလွန်းလာပါတယ်ဒီနေရာမှာကျွန်တော်အလေးအနက်ပြုလို့တဲ့အချက်ကတော့ဟေဘရဲဩဝါဒစာဟာနှုတ်ကပတ်တော်တစ်ခုလုံးရဲ့အနှစ်သာရပေါင်းများစွာတဲကတစ်ခုသောအနှစ်သာရကြီးကိုရောင်ပြန်ဟပ်ပေးလိုက်တဲ့အကြောင်းပဲဖြစ်ပါတယ်မှန်ပါတယ်ကဘာဦးဖန်ဆင်းတော်မူခြင်းကိုကြင်ညာလိုက်ကလေးကနှုတ်ကပတ်တော်ဟာဖျားသခင်ရှိပါရကွာမယုံမရှိကြပါနဲ့ဖျားသခင်ဆိုတာမိုးပေါ်မှာတည်နေသူပါဖျားသခင်ဆိုတာအသက်ရှင်နေပါလေဆိုတဲ့ကြင်ညာစာရန်ကိုတခါမှထုတ်ပြန်ကြင်ညာခြင်းမပြုခဲ့ပါဘူးသိပ္ပံစံသက်ခံတဲ့ကတန်ွေသုံးမဟုတ်အဆိုင်အခဲတစ်ခုခုကိုနမဲတက်နိုင်ဖို့စံသက်အတီးပြုတာမျိုးတက်တီတွေပြနေတာမျိုးတခါမှမလုပ်ခဲ့ပါဘူးကဘာဦးကကြင်ညာချက်ကိုတစ်ချက်လောက်ပြန်ပြီးတော့နားဆင်ကြည့်စေခြင်းပါလေအစဦး၌ဖျားသခင်သည်ကောင်းကင်နှင့်မြေကြီးကိုဖန်ဆင်းတော်မူ၏မြေကြီးသည်အစင်တရံမရှိလွတ်လပ်လဟာဖြစ်၏နည်းနည်းရာအရ၌မှောင်မိုက်ဖုံးလွှမ်း၍ဖျားသခင်၏ဝိညာဉ်တော်သည်ရေမျက်နှပြင်ပေါ်မှလှုပ်ရှားတော်မူ၏တဲ့ဖျားသခင်ရှိတာမရှိတာကိုစဉ်းစားเสียတစ်ချက်မှထည့်မပြောခဲ့ပါဘူးအကျယ်တဝင့်ညှို့ရီနေတာတစ်ချက်မှမပါပါဘူးညှို့เสียအကြောင်းမရှိမလိုအပ်ဖျားသခင်ရှိပြီဆိုတဲ့အချက်ဟာနှလုံးသားနှင့်ဝိညာဉ်ရှိသောလူသားအားလုံးတစ်ချက်မှပြန်ပြီးပြောเสียမလိုပဲသိကိုသိရမယ်အရာသာဖြစ်တယ်လို့ကျွန်တော်လေးနဲ့စွာတင်ပြခြင်းပါ रे မိษွေအပေါင်းတို့ခမညာကျွန်တော်ဟာ16ခုမြောက်သောဆာလံကိုမကြာခဏကိုးကားလေးရှိပါ रे ဖျားသခင်အကြောင်းကိုဘယ်မှာပဲမျှော်ကြည့်ကြည့်သိနိုင်တယ်ဆိုတဲ့ဆာလံဆရာရဲ့ပြခြင်းသံဖြစ်ပါ रे မိုးကောင်းကင်သည်ဖျားသခင်ဤဘုံအသရေတော်ကိုကြားပြော၍မိုးမြင့်တစ်ချက်သည်လက်တော်နှင့်လှုပ်သောအရာများကိုပြသ၏တနေ့ကိုတနေ့မွဲဆို၍တညကိုတညသွန်သင်ဤနှုတ်မွဲ့ခြင်းစကားပြောခြင်းမရှိသူတို့နှုတ်ထွက်သံကိုမကြားရတော့လေသူတို့ဤအသံသည်မြေတပြင်လုံ၌နှံ့ပြား၍သူတို့ဤစကားသည်မြေကြီးစွန်းတိုင်အောင်ရောက်လေ၏မိုးကောင်းကင်တွင်နေဘိမှန်ကိုထားတော်မူသဖြင့်နေသည်အိတ်ခမ်းတဲကထွက်လာသောမင်္ဂလာဆောင်လူလင်ကဲ့သို့ဖြစ်၍ခွန်အားကြီးသောသူကဲ့သို့မိမိသွားရာလမ်းသို့လိုက်ပြေးမည်ဟုဝမ်းမြောက်လျက်မိုးကောင်းကင်တစွန်းမှထွက်လာ၍တစွန်းတိုင်အောင်လှည့်ပတ်သောအားဖြင့်သူဤအပူအရှိန်မှကွယ်လွတ်သောအရာတစုံတစ်ခုမျှမရှိမိษွေအပေါင်းတို့အဲ့ဒီလိုကျွန်တော်တို့ဝိညာဏလူသားတို့အတွက်ဩကာသလောကကြီးဟာဘုရားသခင်ရှိကြောင်းကိုပြောပြနေပြီဖြစ်တယ်လို့ကျွန်တော်တို့ရဲ့နှလုံးခုန်တံတွေကိုယ်တိုင်ဟာအဖဘုရားသခင်ရှိကြောင်းကိုပြောနေတယ်ကျွန်တော်တို့ရဲ့ဘာမှမမြင်ရမဆမ်းရတဲ့အမှောင်ကြီးတွေမှလေဘုရားသခင်ကိုမထိတွေ့နိုင်ဘူးလားထိတွေ့နိုင်တာပါပဲကျွန်တော်ရဲ့မိษွေကြီးခရစ်ယာန်မျက်မမြင်မိသားဟာရအဖွဲ့ကကိုသိန်းလွင်ညီမလေးလူချစ်ခင်ရတဲ့အခုတော့ဘုံတော်ဝင်စားသွားပြီဖြစ်တဲ့တင့်တင့်ဟန်စတဲ့မျက်မမြင်ယုံကြည်သူတွေအကြောင်းကိုကျွန်တော်အခါခါပြောပြပါလေရှိပါသေးတယ်ဓမ္မဆရာဦးဂျိုဆက်ဆိုတဲ့ပုဂ္ဂိုလ်ကြီးတယောက်လည်းရှိသေးတယ်မျက်စိကွယ်သွားပါတယ်ဆိုကမှသူတို့ဟာဝိညာဉ်အလင်းကိုရပြီးတော့ဘုရားသခင်ကိုပို့ပြီးတော့ယုံကြည်သွားကြတယ်ဘုရားသခင်ရှိတာကိုတော့မှပို့ပြီးတော့သိကျွမ်းနားလေသွားကြသေးတယ်အဲ့ဒီမျက်စိမမြင်အမှောင်ကွယ်နေသူတွေကဘုရားသခင်ကိုတွေ့မြင်ရတဲ့အချိန်ယုတ်ဝါဒီကွန်မြူနစီတယောက်ကတော့အာကာသကိုတပတ်ပတ်ပြီးတော့မြေပေါ်လဲပြန်ရောက်လာရောလေဝန်သာအာရထပြီးတော့ကြင်ညာတယ်အာကာသမှာကျုပ်တပတ်ပတ်တုံရှာကြည့်လိုက်တယ်ခမည်းတော်ပြောပြောနေတယ်ဘုရားသခင်ကိုဘယ်မှမှမတွေ့ခဲ့ရဘူးတဲ့ရည်စရာကြီးဖြစ်မနေဘူးလားဘုရားသခင်ကပဲသူ့ထွက်တွေ့ရမယ်ပုံမျိုးနော်သူ့မြင်လောက်တဲ့နေရာကနေပြီးတော့ဟန်ရီလေးပြပြီးတော့သူ့ကိုပြုံးပြရမယ်ပုံမျိုးသူ့ကိုပဲဂါရဝပြုရမယ်ပုံမျိုးအဲ့ဒီလိုသူတို့ရှောက်ပြောတာဟာဘလောက်ကြောက်ဖို့ကောင်းတယ်လေဘလောက်အသေးရဖို့ကောင်းတယ်လေเออเอราฮาลุနှလုံးသားအပေါင်းတို့ရဲ့မတူညီကွာခြားမှုသယုတ်ဇာတိပဂရိလူသယုတ်တို့မတူညီကြပုံတွေကိုထင်ရှားတဲ့သက်ပြီအဖြစ်တင်ပြနေရတာပါပဲအခုဆိုရင်ဟေဘရဲဩဝါဒဆရာကဆိုလိုက်ပြီဘုရားသခင်သည်ရှေးကာလမှစ၍ပရောဖက်များအားဖြင့်ရှေးလူတို့ကိုဗျာဒိတ်များကိုနိလန်အမျိုးစုံဖြင့်ချပေးခဲ့သည်ဤတဲ့ပထမပိုင်းအဲ့ဒီလိုပြောပါတယ်ယခုအချိန်မှာတော့မိမိသားတော်အားဖြင့်ဗျာဒိတ်ပြုလိုက်ပြီတဲ့မိတ်ဆွေအပေါင်းတို့ရှိကလာမှာစာပြီးဘုရားသခင်ပြုခဲ့သောဗျာဒိတ်တော်တွေဆိုတာကိုကျွန်တော်တို့ဟာအာဗြဟံကစပြီးကြားနာရတဲ့နှုတ်ကပတ်တော်တွေအားဖြင့်လေ့လာခဲ့ကြပြီးဖြစ်ပါတယ်။ခေါင်းဆောင်တဦးချင်းအလိုက်လူမျိုးတော်ရဲ့နိုင်ငံရေးအခြေအနေအလိုက်ဗျာဒိတ်ပုံစံတွေအရှင်းမတူအသံတွေမတူအတိတ်ဘယ်တွေမတူအဲ့ဒီအချက်တွေကိုကျွန်တော်တို့တွေ့ခဲ့ရပါတယ်။ဘာပဲဖြစ်ဖြစ်အဲ့ဒီလိုအတိတ်ဗျာဒိတ်တော်များအကုန်လုံးဟာပေါင်းစုလိုက်လို့တောင်မှပြည့်စုံလုံလောက်ခြင်းမရှိနိုင်ခဲ့ဘူး။ပြည့်စုံခြင်းရှိတဲ့ဗျာဒိတ်တော်ကတော့သားတော်ခရစ်တော်အဖင်ချထားလိုက်တဲ့ဗျာဒိတ်တော်ပဲတဲ့ဒါကိုဟေဘရဲဩဝါဒကညွှန်ပြလိုက်တာပါဟုတ်ပါတယ်အဲ့ဒီလိုပြည့်စုံသောဗျာဒိတ်တော်ကို သားတော်ကေတင်ရှင်အဖင်ပေးနိုင်တာဟာအကြောင်းရှိပါတယ်။ဘာဖြစ်လဲဆိုတော့ထိုသားတော်သည်အလုံးစုံတို့၏အမွေခံသခင်ဖြစ်လို့ဖြစ်တယ်။ထိုသားတော်အဖင်လေလောကဓာတ်တို့ကိုတည်လို့သာဖြစ်တယ်ဆိုတာကိုဆက်လက်ပြီးတော့ပြက်ပြက်သားသားကြီးဖော်ပြပေးလိုက်ပါတယ်။မိတ်ဆွေအပေါင်းတို့အလုံးစုံသောအမွေခံဖြစ်ခြင်းကြောင့်တိသခင်ခရစ်တော်သည်လောကတစ်ခုလုံး၏အနာဂတ်ကိုပိုင်ဖအုပ်စိုးသည်ဆိုတာကိုတွေ့ရပါတယ်။ဒီအပိုင်းလေးမှာသူဖန်ဆင်းတယ်၊သူဟာအစအဦးဆိုတဲ့အနန္တကာလကလေးကဘုရားသခင်ဖြစ်တယ်။ဒါဆိုရင်သူဖန်ဆင်းတာတွေကိုသူပြန်ပြီးတော့အမွေခံဖို့လိုသလားဆိုပြီးတော့စောကြောစရာပေါ်လာပါတယ်။အဖြေကတော့အလွန်ရှင်းနေပါတယ်။ဖန်ဆင်းခြင်းအစမှာသူဖန်ဆင်းတဲ့ပထမလူသားအာဒံဦးဆောင်တဲ့လူအဖွဲ့အစည်းကြီးဟာသူစကားကိုနားမထောင်တဲ့အချိန်ကစပြီးတော့ဘုံတကူတွေအစွန်းတက်တီတွေအကုန်ကျသွားရတယ်။ပြက်ပြက်သားသားပြောရမယ်ဆိုရင်တော့အမွေခံသားများဘဝကနေဘုံငနဲ့ထိုးဆိုင်ပြီးတော့ရွေလျောပျောက်ကွယ်သွားရပြီးတော့အပြစ်လောကသားများဖြစ်သွားခဲ့ရတယ်။အဲ့ဒီအပြစ်လောကသားတို့ကိုကယ်တင်ဖို့ရန်အတွက်သခင်ဟာလူစားတီကိုခံယူပြီးတော့လူသားအဖြစ်မြေပေါ်ကိုဆင်းသက်တယ်။ကယ်တင်ခြင်းအမှုကိုဆောင်တော်မူတယ်။ဒီမှာတင်သူဟာအလုံးစုံတို့ဤအမွေခံဖြစ်လာရခြင်းပဲ။ဆုံးရှုံးသွားခဲ့တဲ့လူသားတို့ရဲ့အမွေကိုသူဟာပြန်ပြီးတော့ခံယူခြင်းပဲအဲ့ဒီလိုသူဟာအမွေခံဖြစ်တာဟာကျွန်တော်မိတ်ဆွေတို့အတွက်အလွန်အလွန်အရေးကြီးနေပြီဆိုတာရှင်းမနေဘူးလားမိတ်ဆွေဟုတ်ပါတယ်သူကိုယုံကြည်ခြင်းအဖြစ်သူနဲ့အတူအပြစ်မှလွတ်ကင်းဘုံတကိုးကိုခံယူပြီးတော့အလုံးစုံသောအမွေကိုလူသားတို့သူ့အဖြစ်ရယူနိုင်ပြန်လို့ပဲဖြစ်နေပါတယ်ထိုသားတော်အဖြစ်လောကတတ်တို့ကိုတည်ပါတယ်တဲ့မှန်ပါတယ်အင်္ဂလိပ်လိုဖော်ပြလိုက်တာကတော့ by whom also he made the worlds လို့ဖော်ပြထားပါတယ်။ဒါဟာမူရင်းအရမီ Greek ရှေးဟောင်းစကားတို့အရဆိုရင်ကောင်းကင်နှင့်မြေကြီးကိုဖန်ဆင်းတော်မူခြင်းတဲ့အစမတန်ကြီးမားလာသောအတိတ်တွေကိုဆောင်းပါတယ်။ကာလအစဉ်အဆက်တို့ကိုတိဆောက်ခြင်းဆိုတဲ့အတိတ်တွေရပါတယ်။ဒါကြောင့်နှစ်အချက်အဖြစ်နဲ့ကယ်တင်ရှင်သခင်ခရစ်တော်သည်ကာလအစဉ်အဆက်အတွက်စီရင်ပိုင်ဖအုပ်စိုးတော်မူသောသခင်ဖြစ်သည်ဆိုတာကိုဖော်ပြပေးလိုက်ပါ रे သင်တိရသောတမန်ကျမ်းကဖော်ပြခဲ့တယ်လူသမိုင်းရှိကြီးအဆက်ဆက်တွေ့ခဲ့ရပြီးသားမှာနှုတ်ကပတ်တော်ကစကားတို့ကိုပြန်ပြီးတော့စဉ်းစားသုံးသပ်ကြည့်စေခြင်းပါ रे သမိုင်းအစဉ်အလာတွေကိုအကဲဖြတ်ကြည့်စေခြင်းပါ रे အပြစ်သင့်လူကပါလူရွာဟာအပြစ်သမိုင်းစစ်သမိုင်းအဖြစ်သားဖြင့်အစဉ်တစိုက်လေပတ်ခဲ့ရပါ रे အဖဖျားသခင်ရဲ့စကားတော်ကိုနားမထောင်ခြင်းအပြင်သားလျင်ဒီလူသမိုင်းကြီးဟာအတွန့်ရှည်လျားခဲ့ရပါတယ်။အဲ့ဒီဇာတိပဂိလူသားအပေါင်းတို့အတွက်ခေတ်ကာလအမျိုးမျိုးကိုသိပ္ပံပညာရှင်တွေကပုံစံတစ်မျိုးခွဲကြတယ်။နိုင်ငံရေးသမားတွေ၊ရာဇဝင်သမားတွေ၊အဘိဓမ္မာသမားတွေစသည်စသဖြင့်လူတန်းစားအမျိုးမျိုးဟာပုံတရံအမျိုးမျိုးနာမည်ပေးပြီးတော့ခွဲခြံကြပါတယ်။ဘာတွေဘလောက်ပဲခွဲခွဲအဲ့ဒီအတိတ်ဟာသူ့ဖာသာသူပြီးခဲ့ပြီးတော့ရှေ့ကိုဆက်လက်ချီတက်နေကြရသေးတာဖြစ်ပါတယ်။အဲ့ဒီအခြေအနေတွေကြားထဲမှာအစဉ်တည်တန်းနေတာကတော့လူဆိုတဲ့အပြစ်သားနဲ့သူတို့ရဲ့ပြောင်းလဲခြင်းဆိုတဲ့ဖြစ်စဉ်ဖြစ်ပါတယ်။အဲ့ဒီလိုလူသားနဲ့သူတို့ရဲ့ပြောင်းလဲနေခြင်းဆိုတဲ့ဖြစ်စဉ်တို့ဟာဘယ်မှာဖြစ်နေသလဲ။သူတို့ရဲ့အချက်အချာဒေသဟာဟောဒီကမ္ဘာလောကကြီးပဲဖြစ်တယ်။စัจ java လာအနန္တပဲဖြစ်ပါတယ်။အဲ့ဒီလောကရဆိုင်ရာအရာတွေကြပြန်တော့လေလူသားတွေအတွေ့သစ္စာတည်ပြနေကြပြန်ပါသေးတယ်ဟုတ်ပါတယ်ကဘာကြီးဟာအချိန်မှန်လဲပတ်စေနေနဲ့လာတို့ဟာအချိန်မှန်ထွက်စေဝင်စေပဲနေစက်ကြဝလာဟာဒီအတိုင်းပဲတည်ရှိနေစေဖြစ်နေပါတယ်မရေမတွက်နိုင်တဲ့အခြားသောစက်ကြဝလာအနန္တဟာလေအဲ့ဒီလိုပဲလူသားအပေါင်းတို့အတွေ့မြဲမြံနေစေဖြစ်နေပါတယ်အဲ့ဒီလိုတည်ရှိပေးနေတဲ့အရာတွေကိုတောင်းမှကျွန်တော်တို့လူသားဟာကုံစင်အောင်လိလာနိုင်ခြင်းမရှိတာကိုလေအံ့ဩပွေတွေ့မြင်နေရပါတယ်။အဲ့ဒီအချိန်ကာလနဲ့စီရင်ခြင်းတွေအလုံးစုံတို့ဟာကယ်တင်ရှင်သခင်ခရစ်တော်ရဲ့လက်တော်ဒဲမှသာရှိတယ်ဆရာကဒုတိယအချက်အနေနဲ့မှတ်သားလိုက်ကြပါစို့။ဟေဘရဲဩဝါဒစာအခန်းကြီး1အငယ်3ထိုသားတော်သည်ဘုရားသခင်၏ဘုန်းတော်ယောင်ချီနှင့်ဇာတိအဖြစ်တော်၏ပုံတရံဖြစ်၍တကိုးနှင့်ပြေဆုံးသောမိမိအမိန့်တော်အဖျင်ခသိန်းသောအရာတို့ကိုမဆတော်မူသောသူဖြစ်လျက်ငါတို့အပြစ်များကိုကိုတော်တိုင်အဖျင်သုတ်သင်ပယ်ရှင်းပြီးလျှင်မြင့်သောအရတ်မှတကိုးအာနုဘော်တော်ဤလက်ရာပဲ၌ထိုင်တော်မူ၏မိတ်ဆွေတို့တတ်ရှင်အပေါင်းတို့သုံးအချက်ဖြစ်တဲ့သုံးပါးတစုဘုရားသခင်ဖြစ်တော်မူသည်ဆိုတဲ့အချက်ကိုဆက်လက်ပြီးတော့ဖော်ပြလာပြန်ပါ रे ဟုတ်ပါ रे ဘုရားသခင်ဖြစ်လို့ဘုန်းတော်ရှိတယ်ရောင်ချီအလင်းကိုဖော်ပြနိုင်စွမ်းရှိတယ်ဖျားဇာတိနဲ့လူဇာတိစစ်စစ်ဖော်ပြနိုင်စွန်းရှိကြတယ်။လူသားတိုင်းတို့အတွက်တန်ရှင်းသောဝိညာဉ်တော်ကိုကိုးစားချထားပေးနိုင်ခြင်းလည်းဖြစ်ပါတယ်။နံပါတ်၄အချက်ဖြစ်တဲ့ အရာရာတို့ကိုထိမ့်သိမ့်စောင့်ရှောက်နိုင်စွန့်ရှိပြီဆိုတာကိုလည်းနားလည်နိုင်ပါပြီ။ဟုတ်ပါတယ်။တကူတော်နှင့်ပြည့်စုံတော်မူသောမိမိအမိန့်တော်နှင့်ခတ်သိမ့်သောအရာတို့ကိုမဆတော်မူသည်ဆိုတာဟာဒီဂုံတရက်ကိုမိမောင်းထိုးဖော်ပြလိုက်ခြင်းပါ။မှန်ပါတယ်မိတ်ဆွေအပေါင်းတို့။ကျွန်တော်ဖော်ပြပေးခဲ့တဲ့အတိုင်းပဲလောကရကြီးတစ်ခုလုံးမြဲမြံနေတယ်။စကြဝဠာအနန္တမပြိုမကွဲဆွဲငင်အားဆွဲဆန့်အားတို့နဲ့တည်ရှိနေတယ်ဆိုတာဟာဖန်ဆင်းတော်မူသောအရှင်ရဲ့ကြီးစုတော်တသက်ပါ။အဲ့ဒီလိုလောကရသိပ်ပံတို့ကိုဖျားသခင်လူသားတို့ဟာဒီကနေ့တက်တိဖောထုတ်လို့မကုန်သုံးဆွဲလို့မကုန်နိုင်ပါဘူးအဲ့ဒီလိုဖောထုတ်ကြတာကိုတွေ့ရတာအသုံးပြုကြတာကိုတွေ့ရတာတွေအကုန်လုံးဟာသူ့ကိုတော်လှန်ကြဖို့မဟုတ်ဘဲနဲ့သူ့ကိုကျေးဇူးတင်ကြဖို့သာဖြစ်တယ်ဆိုတဲ့သိပ်ပံပညာရှင်တို့ရဲ့အချုပ်လောကမှာအတွေ့အခေါ်သစ်တွေကိုဒီကနေ့ထုတ်စာနယ်ဇင်းတွေမှာတွေ့လာရတဲ့အတွေ့အကြုံတွေဖျားသခင်ရဲ့ကျေးဇူးတော်ကိုကျွန်တော်များစွာချီးမွမ်းမိပါတယ်နံပါတ်5အချက်အနေနဲ့တွေ့ရတာကတော့အပြစ်များမှလွတ်ချင်းစွန့်ပကားပါပဲရှင်းနေပါလေငါတို့အပြစ်များကိုကိုတော်တိုင်အားဖြင့်သုတ်သင်ပယ်ရှင်းတယ်ဆိုပြီးတော့ဟေပြဲဩဝါဒစာမှာတွေ့ကြရပြီဒီလူလောကမှာဘယ်အာနာရှင်ကြီးကိုအားကိုးလို့မှအပြစ်တွေကိုသုတ်သင်လို့မရနိုင်ပါဘူးကရာနီတောင်ကုန်းကကားရိုင်တော်ပေါ်မှာသူ့အသက်တော်ကိုစွန့်ခြင်းအားဖြင့်သားလျင်ကေတင်ရှင်ဟာကျွန်တော်ရဲ့အပြစ်များကိုသုတ်သင်ပယ်ရှင်းပေးနိုင်တာပါအဲ့ဒီအချိန်ကာလတုန်းကအမှုပြီးပြီဆိုတဲ့အဖန်ဟာပြီးပြတ်ပြည့်စုံခြင်းအဖန်တော်ဖြစ်တယ်။မေတ္တာနဲ့ဖွင့်ဆိုလိုက်သောလူအဖွဲ့အစည်းရဲ့အောင်မြင်မှုကြွေးကြော်သံကြီးဖြစ်တယ်။ဖန်ဆင်းတော်မူခြင်းအချိန်ကာလကတည်းကအပြစ်မှောင်ရိပ်မှသာတောက်လျှောက်ပျော်ပါနေတဲ့ကျွန်တော်မိတ်ဆွေတို့အတွက်အလွန်ဆွေးငင်အားပြင်းထန်လှသောအဖန်လည်းဖြစ်နေပါလေ။၆အချက်ကတော့ပြည့်စုံပံကာလအတွက်လူသားတို့ကိုကောင်းကြီးပေးခြင်းပဲဖြစ်ပါလေ။ဒါကိုတော့မြင့်သောအရတ်မှာတကိုးအာနုဘော်တော်ဤလက်ရဘက်မှာထိုင်တော်မူ၏ဆိုရက်ကေတင်ရှင်သခင်ခရစ်တော်ရဲ့အခုအချိန်ကာလမှာကောင်းကင်ဘုံ၌စံပယ်တော်မူခြင်းအပြင်ကျွန်တော်လူသားတို့ကိုသူဟာကောင်းကြီးပေးလျက်ရှိနေတယ်ဆိုတာကိုကျွန်တော်ခံစားနားလည်ရပါတယ်မိတ်ဆွေအပေါင်းတို့ကေတင်ရှင်သခင်ခရစ်တော်ဆိုတာဟာဖျားသခင်ကိုတော်တိုင်သာဖြစ်တယ်လူသားတို့အတွက်ကျင့်ဖန်များစွာသောအတိတ်ဖြစ်စဉ်တွေမှာရုပ်ဝါဆင်သွင်းဂုံအင်းအမျိုးမျိုးနဲ့ပေါ်ထွန်းပေးခဲ့ပူတယ်ဣသရေလလူမျိုးတော်ကိုကယ်တင်ဖို့ဓမ္မသမိုင်းထူးဆန်းတဲ့ဖြစ်စဉ်တွေမှဥဆောင်ဖို့စသည်စသည်ဖြင့်သူဟာအကျဉ်တော်တော်များများပေါ်ထွန်းခဲ့ဘူးတယ်လို့ကျွန်တော်တင်သိရသောသမာကျမ်းအနေနဲ့ဖော်ပြခဲ့ဘူးပါတယ်။လူငယ်တဲ့နှစ်ပေါင်း2000ခန့်မှာတော့ကဘာဦးကလေးကအသွေးဖြင့်ရစ်ပူဇော်၍အပြစ်မှလွတ်မြောက်ရခြင်းဆိုတဲ့ပရိယင်တရားနဲ့အညီသားတော်ယေရှုဆိုတဲ့နာမတော်သခင်ခရစ်တော်ဒီဟုသောဘွဲတော်နဲ့တရားသခင်ရဲ့တန်ရှင်းသောဝိညာဉ်တော်ဟာလူသားတိဘဝစစ်စစ်ကိုခံယူလူသားတွေကိုကယ်တင်ရှင်တရားဟောကြားပြီးတဲ့နောက်ကားရိုင်တော်ပေါ်မှာအသွေးတော်နဲ့ရစ်ပူဇော်ပြီးတော့လူအဖွဲ့အစည်းကြီးတစ်ခုလုံးအတွက်အပြစ်တရားကိုသုတ်သင်ပယ်ရှင်းပေးခဲ့ပါပြီ။အခုအချိန်မှာတော့ဒီကယ်တင်ရှင်ဟာဒီအမှုကိုပြီးအောင်ဆောင်ကျင်းပြီးတော့ကောင်းငင်နိုင်ငံတော်မှာအဖဖျားသခင်ဤဘုံတကူအာနုဘော်တော်ဤလက်ရဘက်မှာထိုင်လျက်နေတော်မူပါတယ်။မိတ်ဆွေအပေါင်းတို့ဒီနေရာမှာထိုင်နေတယ်ဆရာဟာလူတွေလိုအလုတ်ပင်ပန်းတဲ့အတွက်ကြောင့်ပလက်ကလထိုင်လေးတစ်လုံးချပြီးတော့ထိုင်ပြီးတော့အနာယူနေတာမျိုးအရှင်းမဟုတ်ပါဘူး။သူဟာသုံးပါးတဆူဘုရားသခင်ပါ။ကျွန်တော်အတွက်အမြဲရှင်သန်နေသောအနန္တဘုရားသခင်ဖြစ်နေပါလေ။ဒီမြေမှာအသေးခံ၍ကဲတင်သူဟာအထက်ဘုံမှာအသက်ရှင်၍ဆက်လက်ကဲတင်နေစေဖြစ်ပါလေ။အပြစ်သားတို့ဘယ်လိုမှမမိနိုင်တဲ့အဖဘုရားသခင်ပလင်တော်ကိုအပြစ်သားတို့ဝင်ရောက်နှိုင်အောင်ကျွန်တော်အတွက်စက်ကြားနေအမှုစောင့်နေခြင်းဖြစ်တယ်။တိုးရင်းကြီးအဖြစ်နဲ့သေမင်းအရေးကလူသားတို့ကိုစောင့်ဖြစ်ရှိနေတယ်။အသင်းတော်နဲ့ယုံကြည်သူတို့ကိုအလွန်ယူရစွာချစ်မြတ်နို၍ယုံကြည်ခြင်းတရားလမ်းကမလွဲနိုင်ဘူးညာထိမ့်ကြောင်ပြည့်လျက်ရှိနေပါတယ်။အဲ့ဒီအချက်တွေကိုကျွန်တော်တို့ဘယ်လို့မှမေ့လို့မရနိုင်ပါဘူး။ခမည်းတော်သားတော်သန့်ရှင်းသောဝိညာဉ်တော်သုံးပါးတဆူဖြစ်တော်မူသောသခင်ဟာကိုယ်တိုင်မှာကြားခဲ့တဲ့သူ့ရဲ့အသံတော်အားဖြင့်သူ့ရဲ့လူအဖွဲ့အစည်းအပေါ်မှာအဘယ်မျှလောက်တာဝန်ယူတော်မူတယ်ဆိုတာကိုသိသာစေပါလိမ့်မယ်။ရှမသဲခရစ်ဝင်ကျမ်းရဲ့အဆုံးမှာသခင်ခရစ်တော်ရဲ့အသံတော်ဟာအခုလိုပဲ့တင်ထက်လျက်ရှိနေစေပါ။ငါသည်သင်တို့အားပေးသမျှသောပြည့်ညတ်တော်တို့ကိုစောင့်ရှောက်စေခြင်းဟာဆုံးမဩဝါဒပေးကြလော။ငါသည်လည်းကကဗာကုံသည်တိုင်အောင်သင်တို့နှင့်အတူအစဉ်မပြတ်ရှိသည်ဟုတပည့်တော်တို့အားမိန့်တော်မူ၏တဲ့။ရှင်းနေပါလေနော်။ကကလကုံဆုံးသည်တိုင်အောင်သခင်ကျွန်တော်နှင့်အစဉ်ရှိတယ်။ရှင်ယောဟန်ခရစ်ဝင်တဲမှာကြတော့လေအခန်းကြီး9အငယ်18အရာယေရှုကလေငါခမည်းတော်သည်ယခုတိုင်အောင်အလုတ်လုတ်တော်မူသည်ဖြစ်၍ငါသည်လည်းလုတ်၏တဲ့တခါရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး14အငယ်1-3အတွင်မှာကျတော့အခုလိုဖော်ပြထားပါတယ် တဖန်တုံယေရှုကသင်တို့စိတ်နှလုံးပူပန်ခြင်းမရှိစေနှင့်ဖျားသခင်ကိုယုံကြည်ကြလော့ငါကိုလည်းယုံကြည်ကြလော့ငါအဖအီးအိမ်တော်၌နေစရာအခန်းအများရှိ၏သို့မဟုတ်လျင်မဟုတ်ကြောင်းကိုသင်တို့အားငါမပြောဘဲမနေသင်တို့နေစရာအရက်ကိုပြင်ဆင်ခြင်းဟာငါသွားရ၏ငါသည်သွား၍သင်တို့နေစရာအရက်ကိုပြင်ဆင်ပြီးမှတဖန်လာပြန်၍ငါရှိရာအရက်၌သင်တို့ရှိစေခြင်းဟာသင်တို့ကိုငါထံသို့သိမ်းဆည်းမည်တဲ့အဲ့ဒီကျမ်းမှာပဲအငယ်73နဲ့74ကျတော့အခုလို့ဆက်လက်ဖော်ပြထားပါတယ်သင်တို့သည်ငါ၏နာမကိုအမိပြုလျက်ဆုတောင်းသမျှအတိုင်းငါပြုမည်အကြောင်းမူကားခမည်းတော်သည်သားတော်အဖျင်ဘုန်းထေရှားတော်မူခြင်းရှိမည်အကြောင်းသည်သင်တို့သည်ငါ၏နာမကိုအမိပြု၍တစုံတစ်ခုသောဆုကိုတောင်းလျင်တောင်းသည်အတိုင်းငါပြုမည်တဲ့ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့အဲ့ဒီလိုပြစ္ဆုတ်ပံကာလကျွန်တော်လူသားတို့ဘဝအတွက်ပင်လျင်ကိုယ်တော်ဟာကျွန်တော်ကိုလူတို့ကြံစီ၍မမိနိုင်သောညီသက်ချင်းဝမ်းမြောက်ခြင်းအခွင့်များကိုပေးသနာတော်မူလျက်ရှိနေပါれ။ဒါကြောင့်မို့လဲရှင်မသက်ခရစ်ဝင်ကျမ်းထဲမှာအခန်းကြီး7အငယ်28ကနေ30အတွင်းကဖိတ်ခေါ်သံနဲ့ကျွန်တော်ကိုသူ့စီကိုလာဖို့ဖိတ်ခေါ်နေနိုင်ခြင်းလည်းဖြစ်ပါれ။ဝန်လေး၍ပင်မသောသူအပေါင်းတို့ငါထံသို့လာကြလော့ငါသည်ချမ်းသာပေးမည်။ငါထံဘိုးကိုတင်၍ထမ်းကြလော့ငါထံ၌နှီးခံကြလော့ငါသည်နူးညံ့သိမ်မွေ့နှိမ့်ချသောစိတ်သဘောရှိသင်တို့စိတ်နှလုံးသည်တက်သာခြင်းကိုရလိမ့်မည်အကြောင်းမူကားငါတပိုးသည်ထန်လွယ်၏ငါဝန်လဲပော့၏ဟုမိန့်တော်မူ၏တဲ့မိတ်ဆွေတော်တတ်ရှင်အပေါင်းတို့လူစားတီကိုခံယူပြီးတော့အသက်တော်ကိုစွန့်သုံးရမြောက်သောနေ့ကျမှပြန်လဲရှင်ပြန်ထမြောက်လာခဲ့တဲ့သခင်ရဲ့ခန္ဓာတော်ဟာလက်တော်ခြေပွားတော်တို့မှစို့နဲ့ရိုက်ထားတဲ့ဒဏ်ရာအနှရွတ်တွေနဘီတော်မှာထိုးဆွခံရတဲ့လှံကျက်အနရွတ်တွေရှိခဲ့တယ်ဆိုတာကိုတပည့်တော်သောမကိုယ်တိုင်မြင်ခဲ့ရတယ်ဆိုတာတွေကိုခရစ်ဝင်ကျမ်းတွေအရာကျွန်တော်တို့သိကြရပါတယ်အဲ့ဒီဒဏ်ရာဒဏ်ချက်တွေနဲ့ဒီလူဘဝရုပ်ဝါဆိုတာကိုဘုရားသခင်ဟာထိမ့်သိမ့်လျက်တာတမင်ဖော်ပြခဲ့တာဖြစ်တယ်လို့အခုကောင်းကင်ဘုံမှာစိုးစံနေကြမှာလေဒီသရံတော်ကိုဆက်လက်ဆောင်ယူထားလိမ့်မယ်လို့ကျွန်တော်တို့လေးနဲ့စွာယုံကြည်ပါတယ်ကျွန်တော်တို့ဟာသခင်နဲ့အတူဘုန်းတော်ဝင်စားလို့ရှိရင်ဒီတန်ကျက်ရာတွေကိုသခင်စီမှာမြင်ရလိမ့်မယ်လို့လည်းကျွန်တော်တို့ခံယူပါရယ်အတိတ်လွန်ခဲ့တဲ့နှစ်ပေါင်း2000ကျော်ကကေတင်ပိုင်ရှင်ဖျားသခင်ဟာဖျားသက်သက်သီးသန့်ဖြစ်တယ်ဒီကနေ့ကေတင်ရှင်ဟာလူစားတိကိုခံယူခဲ့သောဖျားစင်စစ်လူစင်စစ်လက္ခဏာကိုဆောင်ယူထားလိမ့်မယ်ဒီဒဏ်ရာတန်ကျက်တို့သီးပင်လျင်သူချစ်ရပါသောလူသားအပေါင်းတို့အတွက်သူ့ရဲ့မေတ္တာတော်တရုပ်ကိုပေါ်ပြလိုက်ခြင်းပဲဖြစ်လိမ့်မယ်လို့ကျွန်တော်တို့လေးနဲ့စွာတင်ပြလိုက်ပါရစေ။ကျွန်တော်ဖတ်ဖူးခဲ့တဲ့အထုပ်ပတ်တိစာပေတစ်ခုမှာလူငယ်တဲ့နှစ်ပေါင်း40လောက်ကသေးသွားခဲ့တဲ့ကဘာကျော်စာရေးဆရာကြီးတယောက်ရဲ့အုတ်ဂူကလေးစီကိုသူ့ကိုချစ်တဲ့စာဖတ်ပရိသတ်အပေါင်းတို့ဟာဒီကနေ့တက်တိုင်အောင်သွားရောက်ပြီးတော့အလွန်ပြေဂါရဝပြုနေကြစေဖြစ်တယ်လို့ကျွန်တော်တွေ့ရဘူးပါတယ်။တခါတည်းမှာဆိုရင်တဲ့ညာဤသကောင်လောက်ကိုတောင်မှလာပြီးတော့အဲ့သင်ညာကုန်းတဲ့ကိုမိအိမ်ကလေးတွေနဲ့သွားပြီးတော့နှုတ်ဆက်နေကြစေပဲဖြစ်တယ်လို့ဆိုပါတယ်တချို့ကဗျာဆရာလင်္ကာဆရာတွေဟာလေသူ့အတွေ့ရည်စူးပြီးတော့လင်္ကာတွေကဗျာတွေကိုရေးဖွဲပြီးတော့သူ့ရဲ့ဂူပေါ်မှာတင်ထားပေးခဲ့ကြတယ်လို့လည်းကျွန်တော်တို့ဖတ်ဖူးပါတယ်အဲ့ဒီအတိုင်းပါပဲကမ္ဘာအကျော်ကြားဆုံး Rock and Roll ဂီတသမားကြီး Elvis Presley ရဲ့ဂူဆိုရင်လေပရက်စလီချစ်သူတွေဟာနှစ်တိုင်းပဲဩဂတ်လရောက်ပြီဆိုရင်ကဘာအရရက်ကနေသွားပြီးတော့ဂုံပြူကြတယ်တဲ့ဒါရီကလူအချင်းချင်းချစ်ခင်မြတ်လို့မှုစွဲလန်းမှုကလေးတွေဟာသေသွားပါပြီဆိုတဲ့လူအပေါ်မှာအကျွေးများပါသွားသလိုသဘောပါပဲမိတ်ဆွေအပေါင်းတို့ကက်တင်ရှင်သခင်ခရစ်တော်ဆိုတာကတော့လောကသားဘဝကိုစွန့်သွားပါပြီဆိုတဲ့ကြားတဲ့ကပဲနှစ်ပေါင်း2000ရှိနေပြီဂူလည်းမရှိရှိဖို့လည်းမလိုသူကတောင်မှအပြစ်သားကျွန်တော်များကိုဆက်လက်ဆောင်ရှောက်ဆဲပဲဆိုရာကိုအလွန်ခိုင်မာလှသောအံ့ဩဖွယ်သစ္စာတရားအဖြစ်တွေ့မြင်နေရပါတယ်။ဟုတ်ပါတယ်။ကယ်တင်ရှင်သခင်ခရစ်တော်ဟာကောင်းကင်ဘုံ၌စိုးစံလျက်ပင်လူသားကဘာကိုကယ်တင်ခြင်းကြီးစုတရားနှင့်ပိုက်ရစ်ပေးနေစေပဲရှိပါတယ်။ဒါကြောင့်မို့လဲကောလောသဲဩဝါဒစာအခန်းကြီး1အငယ်9နဲ့30ရဲ့ဖော်ပြချက်အတိုင်းပဲသစ္စာဂုဏ်အင်းများနဲ့ပြည့်စုံတဲ့သခင်ဟာကျွန်တော်တို့ကိုသူနဲ့အတူဘုန်းတော်ကိုခံယူဖို့စောင့်စားနေတဲ့အကြောင်းလေးစားစွာတင်ပြပေးလိုက်ပါရစေ။အကြောင်းမူကားဖျားသခင်ဤဇာတိအဖြစ်တော်ဤပြည့်စုံခြင်းအပေါင်းသည်ခရစ်တော်၌ကိုထင်ရှား၍ကျင့်ဝတ်တော်မူ၏။အထောအမြတ်အာနာဆက်ရှိသမျှကိုအုပ်ဆိုးတော်မူသောထိုသခင်၌သင်တို့သည်စုံလင်ခြင်းရှိကြ၏
။ဒေါက်တာထွန်းမြတ်၏စီစဉ်တင်ဆက်တဲ့တင်ပြတော်တမချန်းစီစဉ်ဖြစ်ပါတယ်။နောက်တစ်ချိန်အစီအစဉ်မှာခရစ်ယာန်တမချန်းရဲ့ဓမ္မသစ်ကျမ်းပိုင်းတွေက ဟေဘေးဩဝါဒစာအခန်းကြီး၈အခန်းငယ်၄ကနေအခန်းငယ်၇အထိကိုလေ့လာမှာဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါတယ်။